မလေးရှားနိုင်ငံပေါ်လာဘာရွန်ငှက်ကျွန်းအနီးမှာပြီးခဲ့တဲ့သတင်းဖတ်ကနစ်မြုပ်ခဲ့တဲ့တွမ်ဆွန်ကုန်တင်တင်းပေါ်နဲ့အတူပျောက်ဆုံးနေတဲ့တင်းပေါ်သားတွေကိုမလေးရှားအနာပိုင်တွေကအပူတပြင်းရှာဖွေကယ်ဆယ်နေတာမှာတေဆုံးသူရုပ်အလောင်း၄လောင်းကိုဆယ်ယူရရှိထားပြီလို့မလေးရှားရေချောင်းထိန်းသိမ်းရေးအေဂျင်စီ MMEA ကသတင်းထုတ်ပြန်ထားပါတယ်ပြောက်ဆုံးနေတဲ့တင်မောသားတွေထဲမှာမြန်မာ၄ဦးပါဝင်ပေမဲ့အခုပြန်တွေ့တဲ့ရုပ်အလောင်းတွေကတော့ဘသူဘဲဝါတွေဆိုတာကိုအတိမပြုတ်နိုင်သေးပါဘူး။ဒီအကြောင်း VOA သတင်းထောက်မအေးအေးမှသတင်းပေးပို့ထားပါရရှင်
။မလေးရှားနိုင်ငံကုချင်းမြို့နဲ့စီဘာရာမြို့ကြားမလေးရှားရေပိုင်နယ်ထဲမှာကုချင်းမြို့ကနေထွက်လာတဲ့ MP ထောင်ဆန်းကုန်တင်တင်မောဟာဇူလိုင်လ20ရက်နေ့မနေ့9နာရီခွဲကျော်ခန့်ကနှစ်မြုပ်ခဲ့တာပါ။မြန်မာလေးဦးအပါအဝင်ပျောက်ဆုံးနေသူ9ဦးရှိတယ်ဆိုပြီးအစိုးရပိုင်းကထုတ်ပြန်ထားပေမဲ့နောက်ပိုင်းမှာတော့မလေးရှားနိုင်ငံသားတဦးကလိုက်ပါမသွားခဲ့တာကြောင့်10ဦးပဲပျောက်ဆုံးနေတာဆိုပြီးကုမ္ပဏီကပြောပါတယ်။အဲ့ဒီထဲက4ဦးရဲ့အလောင်းတွေကိုညှက်ကျွန်းနဲ့ရေမိုင်14မိုင်အကွာပင်လယ်ပြင်မှာရှာဖွေတွေ့ရှိခဲ့တဲ့အကြောင်းမလေးရှားရေချောင်းထိန်းသိမ်းရေးအေဂျင်စီကသတင်းထုတ်ပြန်ခဲ့ပါတယ်။ပျောက်ဆုံးသင်္ဘောသားတွေရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့မြန်မာစီမံLive FC ဖွဲ့ကိုတီထောင်သူကိုမျိုးကျော်အောင်ကတော့အခုလိုပြောပါတယ
်ဒီကြောက်ဆုံးသားကတော့ပထမ6ယောက်လို့ထုတ်ပြန်ထားတယ်ပေါ့နော
်6
ယောက်မှာမလေးရှားနိုင်ငံသား1ယောက်ကဒီကျင်းမောမှာ live မပါဝါဘူးဆိုပြီးတော့ဒီကျင်းမောမှာ live မပါဝါဘူးဆိုပြီးကျွန်တော်တို့ company ကတရားဝင်ကြေညာထားတယ်အဲ့တော့ total ကြောက်ဆုံးမှုက7ယောက်ပေါ့နော်7ယောက်မှာကျွန်တော်တို့ကဒီ jet body 2ဦးတွေ့ရပေါ့နော်မလေးရှားကျွန်တော်တို့ဒီရေချောင်းအာနာပါရဲ့အဆွဲကြီးကတော့သူတို့ဒီကျောင်းဆုံးနေလေရှင်မောသား၄ဦးလေတပ်ပေါ်ကြီးဆရာလေး၄ဦးရပြုပြရာဖြစ်တယ်မှာမထုတ်ပြန်တော့ဘူးအဲ့တော့နောက်ထပ်၄ဦးကဒီရှင်မောအထဲထဲမှာရှိနေမလားဆိုပြီးသူတို့ဒါထင်မြင်ကြနေတာသူတို့ရှင်မောကိုပြန်လည်မှုစူးစမ်းနေတယ်ပေါ့နော
်ဟုတ်
နောက်တစ်ခုကကြတော့ကျွန်တော်တို့မြန်မာနိုင်ငံကနေပြီးတော့ဒါဒီကျောင်းဆုံးသွားတဲ့မြန်မာနိုင်ငံသား၄ဦးတွေကမိသားစုဝင်တွေရဲ့ဒါသပီးနေယူပြီးတော့သူတို့တပ်ပေါ်ကြီးကဒီအနေနဲ့ဆွတ်မယ်လို့လဲဒါသူတို့ကြောရတယ်ပေါ့နော်။ဒါသူဘက်ကတောင်းယူမယ်လို့လည်းဒါဖြေကြားထားပါလေဗျာ
။အခုတွေ့ရတဲ့အလောင်းလေးလောင်းဟာဘယ်သူဘဲဝါတွေဖြစ်တယ်ဆိုတာကိုအတိပြုနိုင်ဖို့အတွက်မိသားစုဝင်တွေရဲ့ DNA ကိုယူပြီးဆက်လက်စစ်ဆေးနေတဲ့အကြောင်းမလေးရှားရေချောင်းထိန်းသိမ်းရေးအေဂျင်စီရဲ့ညွှန်ကြားရေးမှူးဇင်အဇမန်ကပြောကြားခဲ့ပါဗျာ။ကြံတဲ့သင်္ဘောသားတွေနဲ့ပတ်သက်လို့လည်းမှောက်ခွန်ဖြစ်နေတဲ့ကုန်တင်သင်္ဘောရဲ့ဝမ်းပိုက်ထဲမှာပိတ်မိသွားလို့ရှားပွေမတွေ့သေးတာဖြစ်နိုင်တယ်လို့လည်းသူကပြောပါဗျာ။ပင်လယ်ပြင်မှာရာသီဥတုဆိုးဝါးနေပေမဲ့ကြံရှိနေသေးတဲ့သင်္ဘောသားတွေရဲ့အလောင်းတွေကိုဆက်လက်ရှာဖွေနေတယ်လို့လည်းပြောပါတယ်။သေဆုံးသွားသူတွေဟာအသက်ကယ်ဆယ်ရေး life jacket တွေဝတ်ဆင်ထားခြင်းမရှိကြောင်းကိုတွေ့ရကြောင်းရေချောင်းထိန်းသိမ်းရေးအေဂျင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ဒီသင်္ဘောပေါ်မှာလိုက်ပါခဲ့တဲ့မြန်မာသင်္ဘောသား၄ဦးဟာဒီသင်္ဘောပေါ်မှာအလုပ်လုပ်ဖို့အတွက်အမေရိကန်ဒေါ်လာ2000ပေးခဲ့ရပြီးသူတို့ကိုပို့ဆောင်ပေးတဲ့ကုမ္ပဏီကတော့ Global Map Asia ကုမ္ပဏီဖြစ်ပါတယ်။အခုလိုမျိုးတင်မောတိတ်မောက်သွားတဲ့အတွက်သူတို့ရတဲ့နဲ့နစ်နာကြေးရဖို့မိသားစုနဲ့ဆက်သွယ်ပြီးစ조사ဆောင်ရွက်နေတယ်လို့လည်းကိုမျိုးကျော်ကပြောပါတယ်
။အရင်တော့လည်းတင်မောတွေမြုပ်ခုရယ်ကိုတိုင်းပြိုင်တာမှာကိုတိုင်းတင်မောတွေမြုပ်ခုရယ်ဒီလိုပဲ။အဲ့တော့တောင်နဲ့ပြီးသွားတယ်ရတဲ့ရတဲ့ကျေစုံဒီလိုမရအောင်ပေါ့နော်။အဲ့တော့အခုဒီတစ်ခေါက်မှာတော့ကျွန်တော်တို့ဒီကျွန်တော်ဆွေးနွေးတာတင်မောတာပဲပေါ့နော်။အရင်မြန်မာစီမလိုက်တဲ့ page ကပေါင်တာပေါ့နော်။ကျွန်တော် blog ပြိုက်တယ်ပေါ့။knowledge sharing လုပ်ပြီးရဲ့အဲ့တော့ကျွန်တော်တို့ကစီမောသားတွေတခုခုဖြစ်တဲ့အခါကျရင်ရောချင်းတွေအပြေးဝါးကြအောင်လို့ကျွန်တော်တို့က public မှာ announce လုပ်ပြီးရဲ့
စီမောသား၈ဦးပါဝင်တဲ့ MP ထောင်ဆန်းဟာကုချင်းကနေစာရီတီကိုသွားနေတော့ရာသီဥတုဆိုးဝါးပြီးလမ်းမှာစီမောတိတ်မောက်သွားခဲ့တာဖြစ်ပါတယ်ပျောက်ဆုံးနေတဲ့မြန်မာ၄ဦးကတော့အသက်20ကျော်လူငယ်တွေဖြစ်ပြီးမွန်ပြည်နယ်နဲ့ရန်ကုန်တိုင်းကနေပြီးပထွက်ပြီးအလုပ်လုပ်ကြနေကြသူတွေဖြစ်တယ်လို့လည်းသိရပါတယ်ရှင်